အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသမ္မတတာဝန်သက်တမ်းတဝက်ဖြစ်တဲ့အရေးကြီးလာတဲ့နည်းနည်းပြည့်မြောက်ချိန်မှာဒုတိယအကြိမ်နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အမေရိကန်ပြည်သူအတော်များများကတော့သမ္မတဘိုင်ဒန်အနေနဲ့လက်ရှိအချိန်ထိအောင်မြင်စွာလုပ်ကိုင်နေတာအနိုင်ငယ်ပဲရှိတယ်လို့ယုံကြည်နေကြပါတယ်။သမ္မတဘိုင်ဒန်ကလည်းသူ့ရဲ့အောင်မြင်မှုတွေကိုနိုင်ငံတော်အခြေပြမိန့်ခွန်းမှာကာကွယ်ပြောဆိုဖို့ပြင်ဆင်ထားပါတယ်။ Washington Post နဲ့ ABC သတင်းဌာနကကောက်ယူထားတဲ့လူမှုသဘောထားစစ်တမ်းတွေမှာတော့ရာထူးသက်တမ်းနှစ်နှစ်အတွင်းသမ္မတဘိုင်ဒန်တိတ်ပြီးတော့အောင်မြင်အောင်မဆောင်ရွက်နိုင်ဘူးလို့ဖြေဆိုသူက62ရာခိုင်နှုန်းရှိပါတယ်။တစ်ချိန်တည်းမှာပဲသမ္မတဘိုင်ဒန်ကတော့သူ့လက်ထက်မှာအလုပ်ကိုင်းသည့်ထောင်ပေါင်းများစွာဖန်နေနိုင်ခဲ့တာဥဒုယာတိဖောက်ပြန်မှုတာစီရေဥပဒေတွေပြဋ္ဌာန်းနိုင်ခဲ့တာနဲ့နိုင်ငံတွင်ပြည်စည်းရွယွန်းလာနေတဲ့လန်တရာပြုပြင်ရေးဘဏ္ဍာငွေတွေချပေးနိုင်ခဲ့တာတွေအပြင်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားကိုသူ့ရဲ့ဦးဆောင်မှုနဲ့အနောက်နိုင်ငံတွေစီလုံးညှဉ်းညွတ်စွာတံပြန်တိုက်ခိုက်နေတာကိုမကြာခဏထည့်သွင်းပြောဆိုလို့ရှိပါတယ်။2024ခုနှစ်သမ္မတရွေးကောက်ပွဲမှာပြန်လည်အရွေးခံမဲ့အသက်80အရွယ်သမ္မတဘိုင်ဒန်အတွက်မဲဆွယ်စည်းရုံးရေးလုပ်ဖို့ညှိကလာချိန်မှာပဲလွှတ်တော်နေရာရှိမှပြောကြားမဲ့နိုင်ငံတော်အခြေပြမိန့်ခွန်းဟာလူမှုကိုတိမ်သွင်းနိုင်မဲ့အခွင့်အရေးလည်းဖြစ်ပါတယ်။